Welcome to the Voice of America in Burmese.
Mingla Phong ne Pi Su ne Nyan Ni Kin Phit Par Si Kham Ya. View American Dai Ye 2015 Khu Ne August 14 Ye Taung Ja Ni Nyan Ni Kin Season Ne O Myanmar San Daw Ji Nyan Ni 6 Nai Kwan Ni 9 Nai Thi American Pi Taung Su Washington DC Myo Daw Kan Ni Line No Meter 16925 Ru Kan Ni Dai Ye Tin Set Ni Ba Bi.ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းလေးကိုမတ်သိငီထိုင်နေအတူတင်ပြပေးမှာပါမြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလကျရင်ကျင်းပမယ့်ရွေးကောက်ပွဲမှာယုံကြည်စိတ်ချရပြီးပွင့်လင်းမြင်သာဖို့အားလုံးပါဝင်နိုင်ဖို့ American ပြည်ထောင်စုကတိုက်တွန်းလိုက်တာဆယ်စုနှစ်အတော်ကြာကြာသံတမန်အဆက်အသွယ်ဖျက်တောက်ထားတဲ့ကျူးဘားနိုင်ငံမှာ American အလံကိုဒီကနေ့ပြန်လည်လွှင့်ထူမှာဒီအကြောင်းနောက်ဆုံးရသတင်းလေးကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌရာဒူးကနေဖေရှားခံလိုက်ရတဲ့သူရဥရွှေမန်းဟာလွှတ်တော်မှာလုပ်ငန်းတွေကိုဒီကနေ့ပုံမှန်တိုင်းသွားရောက်ဆောင်ရွက်နေတယ်လို့သိရပါတယ်
ဟုတ်ကဲ့ရုံးတက်ပါတယ်ပုံမှန်ဒီမှာကျွန်တော်တို့လည်းပုံမှန်အလုပ်လုပ်တယ်ဟိုနောက်တစ်ခါဟိုကြမ်းမာကြီးကတော့ခုလက်ရှိဒီအချိန်ကြီးတော့အတမှားအဖြစ်ဟို
ဒီအကြောင်းနေနဲ့အတူလွတ်တော်ကိုယ်စားလှယ်တွေတောင်းဝန်ပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေနဲ့ပတ်သက်တဲ့တင်ပြချက်တခါမြန်မာနိုင်ငံမှာရေကြီးရေရှမ်းဖြစ်နေတဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတန်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထဲတို့ကတင်ပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာလာတော့မယ့်ရွေးကောက်ပွဲမှာယုံကြည်စိတ်ချရပြီးပွင့်လင်းမြင်သာဖို့အားလုံးပါဝင်နိုင်ဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဝင်ရောက်ဆက်ဖက်မှုကင်းဖို့အတွက်မြန်မာအစိုးရရောနိုင်ငံရေးပါတီတွေရောအရက်ဖက်အဖွဲ့အစည်းတွေရောနောက်ဒီလုံခြုံရေးတပ်ဖွဲ့တွေကပါငြင်းငြင်းချမ်းချမ်းဖူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်အနာရကြံ့ခိုင်ရေးပါတီတွင်ခေါင်းဆောင်မှုအပြောင်းလဲလုပ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုတိုက်တွန်းလာတာပ
ါ Those reports and we're monitoring that I really don't have more detail on the conduct of it at this time.
ပြည်ပြသတင်းတွေကိုသူတို့သိရှိထားပြီးအခြေအနေတွေကိုစောင့်ကြည့်နေပါတယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရ John Kirby ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ဒီနေ့ကကြံ့ခိုင်ရေးပါတီဌာနချုပ်မှညပိုင်းကအရေးပေါ်အစည်းအဝေးခေါ်ပြီးခေါင်းဆောင်မှုအပြောင်းလဲလုပ်တဲ့ကိစ္စမှာလူညွေးတပ်ဖွဲ့တွေကိုခေါ်ယူအသုံးပြုတဲ့ကိစ္စအပေါ်မှာစိုးရိမ်မကင်းဖြစ်တယ်လို့ American ရောပြည်တွင်တန်ရုံတွေဘက်ကပါကြေညာချက်ထုတ်ပြန်ထားတာပါ။ပြည်အောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီယာယီဥက္ကဋ္ဌတာဝန်ကနေဖယ်ရှားခံခဲ့ရတဲ့ပြည်အောင်စုလွှတ်တော်နာယကသူရဥရွှေမန်းဟာဒီကနေ့မှာတော့ပြည်သူ့လွှတ်တော်ရုံးမှာပုံမှန်နေ့စဉ်တာဝန်တွေကိုဆောင်ရွက်နေပြီဖြစ်တယ်လို့ပြည်သူ့လွှတ်တော်ရုံးတွင်းညွှန်ချုပ်ဦးခင်မောင်ဦးက VOA ကိုအတည်ပြုပြောပါရယ်သူရဥရွှေမန်းရဲ့ကိုယ်ပိုင် Facebook စာမျက်နှာပေါ်မှာတော့ပြည်သူလူထုထံသို့ဆိုပြီးစာတို့လေးရေးထားရမှာသူ့အခြေအနေတွေကိုမေးမြန်းကြတဲ့ပြည်သူတွေကိုကျေးဇူးတင်ပြီးသူ့အနေနဲ့ပြည်သူတွေရဲ့အချို့အတွက်နောက်ဆုံးအချိန်ထိဆောင်ရွက်သွားပါမယ်လို့ရေးသားထားပါရယ်ခင်ဗျာ
တရုတ်နိုင်ငံရဲ့အဓိကစိတ်ကမ်းမြို့ကတိုးလောင်ယုံတစ်ခုမှာပြင်းထန်တဲ့ပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ရတဲ့အကြောင်းရင်းကိုတရုတ်အာဏာပိုင်တို့ဆက်လက်စုံစမ်းစစ်ဆေးနေချိန်မှာပဲဒေသခံတို့ကတော့ပေါက်ကွဲမှုဖြစ်ခဲ့တဲ့အနီးအနားမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေရှိနေနိုင်တဲ့အပေါ်မှာစိုးရိမ်နေတဲ့အကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းထန်ချန်းမြို့ကအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေထည့်ထားတဲ့တိုးလောင်ယုံတစ်ခုမှာဗုဒ္ဓဟူးနေ့နောက်ပိုင်းကပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးဒီကနေ့တောက်ကြန်နေ့အစောပိုင်းအထိပေါက်ကွဲမှုဖြစ်ထားတဲ့နေရာမှာမီးထလောင်တာတွေလည်းရှိနေသေးဖြစ်ပါတယ်။တေဆုံးသူ56ဦးထိတိုးလာပြီးဒီထဲမှာမိသက်သမား22ဦးတို့လည်းပါဝင်တယ်လို့တရုတ်အာဏာပိုင်တို့ကပြောပါတယ်။ဆေးရုံတင်ထားရတဲ့ဒဏ်ရာရထားသူ900တို့ထဲမှာလည်း33ဦးတို့ကစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ပြောပါတယ်။လူပဏိယောက်ပျောက်ဆုံးနေလဲဆိုတာလည်းမသိရသေးသလိုတေဆုံးသူတွေတိုးလာအောင်မယ်လို့လည်းအများကထင်မြင်ယူဆနေကြပါတယ်။စစ်ဖက်ဆိုင်ရာနျူကလ িয়ার နဲ့ဇီဝဓာတုဆိုင်ရာကျွမ်းကျင်သူ218ဦးတို့ပါဝင်တဲ့အဖွဲ့နဲ့နိုင်ငံတကာအမှုမြှုပ်ဆွေးရေးအေဂျင်စီ IAEA ရဲ့ဘေကျင်းရုံးခွဲကအဖွဲ့တို့ကိုအခင်းဖြစ်တဲ့နေရာကိုဆေးလွတ်ထားပြီးဖြစ်တယ်လို့လည်းတရုတ်အစိုးရသတင်းစာရှင်းဝါကဖော်ပြထားပါတယ်ရှင်
။လွန်ခဲ့တဲ့ပတ်တွင်မြောက်ကိုရီးယားနဲ့တောင်ကိုရီးယားနယ်စပ်စစ်မဲ့ဇုန်အတွင်းပေါက်ကွဲခဲ့တဲ့မီးမြှုပ်မိုင်းကိုသူတို့ထောင်ထားတာမဟုတ်ဘူးလို့မြောက်ကိုရီးယားဘက်ကညင်းဆိုလိုက်ပါတယ်။အဲ့ဒီမိုင်းပုံးပေါက်ကွဲမှုကြောင့်တောင်ကိုရီးယားစစ်သား2ဦးဒဏ်ရာရခဲ့ပြီးစစ်ရေးတင်းမာမှုတွေလည်းမြင့်တက်လာခဲ့ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားကာကွယ်ရေးကော်မရှင်ရဲ့ကြေညာချက်ထဲမှာမြောက်ကိုရီးယားစစ်သားတွေကိုနယ်စပ်ဖြတ်ကျော်ဆေးလွတ်ပြီးမိုင်းထောင်ခိုင်းတယ်ဆိုတာဟာအတိတ်ပဲမရှိဘူးလို့ဆိုပါရယ်။မြေမြုံမိုင်းတွေကိုကာကွယ်ရေးအတွက်သာအသုံးပြုမှာဖြစ်ပြီးတကယ်လို့သာတောင်ကိုရီးယားကိုတိုက်ခိုက်ချင်တယ်ဆိုရင်ပိုးပြီးတော့ပြင်းထန်တဲ့လက်နက်ကြီးတွေကိုအသုံးပြုမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်။အမေရိကန်နဲ့တောင်ကိုရီးယားပူးရဲစုံစမ်းစစ်ဆေးမှုတွေအရတော့မြောက်ကိုရီးယားတွေဟာတရားမဝင်နယ်စပ်ဖြတ်ကျော်ပြီးတောင်ပိုင်းစစ်မဲ့ဇုန်အတွင်းမြေမြုံမိုင်းပုံးထောင်ထားခဲ့တာလို့ဆိုပါရယ်။ အဲ့ဒီမိုင်းမိုးပောက်ကွဲမှုကြောင့်တောင်ကိုရီးယားစစ်သားတဦးခြေနှစ်ဖက်ဆုံးသွားပြီးအခြားတဦးကတော့ခြေတစ်ဖက်ဆုံးရှုံးခဲ့တာကြောင့်ဒါဟာအပြစ်ကရစေးသဘောတူညီမှုကိုလုံးဝချိုးဖောက်တာဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။ဒါအပြင်ဆယ်စုနှစ်ကျော်ကြာရပ်ဆိုင်းထားတဲ့အတန်ချက်ဆက်နဲ့ဝါရဖြန့်ချီထုတ်လွှင့်မှုကိုလည်းတောင်ကိုရီးယားဘက်ကအခုပတ်တွင်ပြန်လည်စတင်လိုက်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့တောက်ကြာနေ့တုန်းကလွတ်လပ်စွာတွေးခေါ်မှုကိုအားပြီးတဲ့ဘာသာရေးကင်းတဲ့ဘလော့ဂါတအူတပ်ဖြတ်ခံရမှုနဲ့ဆက်နွယ်နေတယ်ဆိုပြီးတန်တရာရှိခံထားရသူနှုတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာရဲတို့ကဖမ်းဆီးလိုက်ပါတယ်။ဆာအစ်အယ်နာဟင်နဲ့မာဆုဒ်ရာနာတို့နှစ်ဦးတို့ကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ဓါကာရဲတို့ကပြောပါတယ်။အခုဖမ်းဆီးခံရသူနှစ်ဦးတို့ဟာဘလော့ဂါနီလွိုင်ချက်ကရာဂရီကိုတပ်ဖြတ်ခဲ့တယ်လို့ပြောဆိုထားတဲ့အဖွဲ့နှစ်ခုတို့တကတစ်ခုဖြစ်တဲ့အန်ဆာဦးလာဘင်္ဂလားအဖွဲ့ဝင်တွေဖြစ်တယ်လို့လည်းတန်တရာရှိခံထားရတာဖြစ်ပါတယ်။ဖမ်းခံထားရသူတဦးဖြစ်တဲ့ဆာအစ်အယ်နာဟင်ကတော့2013ခုနှစ်တုန်းကဘလော့ဂါအစစ်မိုဟီဦးဒင်ကိုတိုက်ခိုက်ခဲ့တဲ့အတွက်လူသက်ဖို့ဂျန်စီမှုဆွဲချက်တင်ခံရပြီးအာမခံနဲ့နေထိုင်နေရသူလည်းဖြစ်ပါတယ်။အသက်40အရွယ်ချက်ကရာဘာတီကိုပြီးခဲ့တဲ့သတင်းဖတ်တုန်းကလူရန်ကားတစ်စုကခုတ်ထစ်တပ်ဖြတ်ခဲ့တာဖြစ်ပြီးသူဟာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတပ်ဖြတ်ခံရတဲ့4ဦးမြောက်ဘလော့ဂါလည်းဖြစ်ပါတယ်ရှင်။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
တောက်ကြနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရယ်ဆယ်စုနှစ်အတော်ကြာကြာတန်တမန်အဆက်အသွယ်ဖြတ်တောက်ထားတဲ့ကျူးဘားနိုင်ငံမှာအမေရိကန်အလံကိုဒီကနေ့ပြန်လည်လွှင့်ထူမှာဖြစ်ပါရယ်1962ခုနှစ်ကလေးကကျူးဘားနဲ့အမေရိကန်ကြားတန်တမန်ဆက်ဆံရေးဖြတ်တောက်ထားတာဖြစ်ပြီးဒီကနေ့မှာတော့ကျူးဘားမြို့တော်ဟာဗာနာကအမေရိကန်တန်ရုံမှာအမေရိကန်နိုင်ငံဂျာရီဝန်ကြီးဂျွန်ကယ်ရီကဒီအမေရိကန်အလံကိုလွှင့်ထူမှာဖြစ်ပါရယ်ဟာဗာနာမြို့တော်မှာကျင်းပတဲ့အဲ့ဒီအလန်တင်ခမ်းနားကိုတော့ကျူဘားလူခွင့်လှူရှားသူတွေကိုဖိတ်ကြားခဲ့ခြင်းမရှိပါဘူးဖီဒယ်နဲ့ရာအူကက်စတိုတို့နှစ်ဦးအုပ်ချုပ်မှုကိုစန့်ကျင်လှူရှားခဲ့သူတွေအနေနဲ့အခမ်းအနားအတွင်းစန့်ကျင်ဆန္ဒပြမှာကိုဂျူတင်တားဆီးရဲ့အနေနဲ့အခုလိုမဖိတ်ကြားခဲ့တာပါဒါပေမဲ့ဝန်ကြီးကယ်ရီယာအဲ့ဒီကျူဘားလူခွင့်လှူရှားသူတွေနဲ့အမေရိကန်တန်ဖွဲ့အကြီးအကဲတွေမှာတွေ့ဆုံဖို့ရှိပါတယ်ဒါပြင်အစိုးရအရာရှိတွေကျူဘားကက်သလစ်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပေမဲ့ကက်စထရိုနဲ့တော့တွေ့ဆုံမှာမဟုတ်ပါဘူး။ဝန်ကြီးဂျွန်ကယ်ရီယာနှစ်ပေါင်း80အတွင်းကျူဘားကိုသွားရောက်လေပတ်တဲ့ပထမဆုံးအမေရိကန်နိုင်ငံသားဝန်ကြီးလည်းဖြစ်ပါတယ်။ဒီခီးစဉ်အတွက်လွှတ်တော်အမတ်အချို့အပြင် 1962 ခုနှစ်ဇန်နဝါရီလအတွင်းဟာဗာနာကအမေရိကန်လံကိုဖြုတ်ချခဲ့တဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်3ဦးလည်းလိုက်ပါသွားခဲ့ပါရခင်ဗျာ။
တရုတ်သမ္မတရှီချင်းပင်ရဲ့အမေရိကန်နိုင်ငံကိုလာရောက်မဲ့နိုင်ငံတော်ခီးစဉ်မှာအောင်မြင်မှုတွေရရှိဖို့တရုတ်တို့အနေနဲ့စိုးဝါးလာတဲ့လူခွင့်ရေးမှတ်တမ်းတွေကိုတိုးတက်အောင်လုပ်ကြဖို့အမေရိကန်အကြီးအကဲတန်တမန်တဦးကပြောဆိုလိုက်ပါတယ်။တရုတ်ရာရှိလို့နဲ့နှစ်ပတ်လည်လူခွင့်ရေးဆန်ရဆွေးနွေးပွဲစတင်တဲ့မနေ့ကြာသပတေးနေ့တုန်းကအမေရိကန်နိုင်ငံသားဝင်ကြီးဌာနဒီမိုကရေစီရေးရာလက်ထောက်နိုင်ငံသားဝင်ကြီးထိုမာလင်နော့စကီကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်သမ္မတရဲ့အမေရိကန်ခီးစဉ်အတွင်းမှာတရုတ်နိုင်ငံရဲ့လူခွင့်ရေးဆန်ရဖွံ့ဖြိုးမှုနဲ့ပတ်သက်လို့လူတွေပေါ်ပြီးသိရှိသတိထားမိလာအောင်ထုတ်ဖော်ခွင့်ရခဲ့တဲ့ဆွေးနွေးပွဲဖြစ်တယ်လို့လည်းမစ္စတာမာလင်နော့စကီကပြောပါတယ်။တရုတ်အစိုးရကလူခွင့်ရေးရှင်တွေကိုဖြိုခွင်းနေတာအမေရိကန်သတင်းသမားတွေကိုတရုတ်နိုင်ငံတွင်ကန့်သက်ပိတ်ပင်တာတွေနဲ့တိဘက်နဲ့ရှင်ချန်းဒေသကဘာသာရေးလွတ်လပ်ခွင့်ကိုထိန်းချုပ်နေတာတွေအပါအဝင်ကိစ္စရွက်တွေအပေါ်မှာအမေရိကန်တို့စိုးရိမ်မှုတွေရှိတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တစ်ဖက်မှာလည်းတရုတ်အစိုးရရာရှိလို့ကလက်နက်မဲ့လူမဲတအုပ်ကိုအမေရိကန်ရဲတို့တပ်ဖြတ်မှုကြောင့်နိုင်ငံတော်ဝန်ဆန္ဒပြမှုတွေပေါ်ပေါက်စီခဲ့တဲ့ဖြစ်ရပ်အပါအဝင်အမေရိကန်ပြည်ထောင်စုအတွင်းကရဲတွေရဲ့အကြမ်းဖက်မှုတွေကိုရှေ့တန်းတင်ပြီးပြောဆိုနေကြပါတယ်ရှင်
။အခုပတ်တွင်အီရတ်နိုင်ငံတွေကခတ်တက်ခဲ့သမားတွေကို IS ဆွန်းရောက်အကြမ်းဖက်သမားတွေကဓာတ်လက်နဲ့အုံပြပြီးတိုက်ခိုက်ခဲ့တယ်လို့ဂျာမနီဘက်ကပြောဆိုပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့က IS အကြမ်းဖက်သမားတွေနဲ့တိုက်ပွဲတွေအတွင်းခတ်ပက်မာကာတိုက်ခိုက်ရေးသမားတွေဟာဓာတ်လက်နဲ့တိုက်ခိုက်ခံရတာကြောင့်ထိခိုက်ဒဏ်ရာရခဲ့တယ်လို့ခတ်တက်ခဲ့ဤသမားတွေကိုလေ့ကျင့်သင်ကြားပေးနေတဲ့ဂျာမနီကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရအဲလစ်စတီယာဘက်စကီကအမေရိကန်အနေနဲ့ဓာတ်ရုပ်လက်နဲ့သုံးဆွဲတယ်ဆိုပြီးဆွဆဲချက်တွေထွက်ပေါ်လာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ်အကြောင်းမနေ့ကဂျာသာဗရီနေတုန်းကပြောဆိုလိုက်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါကလည်းဒီကိစ္စနဲ့ပတ်သက်လို့စောင့်ကြည့်သွားမှာဖြစ်ကြောင်းပြောပါရယ် စစ်သွေးကြွတွေဟာတိုက်ခိုက်မှုအတွင်းအရေးပြားကိုလောင်ကျွမ်းစေတဲ့တပ်တမျိုးအသုံးပြုတယ်လို့ယုံကြည်ရတဲ့ဒီခိုင်လုံတဲ့အထောက်အထားတွေအမေရိကန်မှာရှိနေကြောင်းအမေရိကန်အကြီးအကဲအရာရှိတဦးကကူကာပီ Wall Street Journal မှာဖော်ပြထားပါတယ်စစ်သွေးကြွတွေဟာဒီနည်းပညာကိုစီးရီးယားကနေရရှိလာနိုင်တာဆိုပြီးတော့လဲကမ်းမန်းမှုတွေရှိပါတယ်ခင်ဗျာ
ဂရိနိုင်ငံပေါ်ငွေကြေးထောက်ပံ့မှုအတိုင်းအတာကိုဆွေးနွေးကြမယ်။ဥရောပငွေကြေးသုံးနိုင်ငံများကဗန္ဒားရေးဝန်ကြီးတွေအစည်းအဝေးမစခင်နိုင်ပိုင်းအလိုမှာပဲဂရိနိုင်ငံအတွက်ဥရောပသမ္မတရဲ့ဒေါ်လာ93ဘီလီယံငွေကြေးထောက်ပံ့မှုအစီအစဉ်ကိုဂရိလွှတ်တော်အမတ်တွေအတည်ပြုလိုက်ပါတယ်။အခုငွေကြေးထောက်ပံ့မှုအစီအစဉ်ကအခွန်အခတိုးမြင့်လာတာနဲ့အသုံးစရိတ်ဖြတ်တောက်တာတို့လိုမလိုလားအပ်တဲ့အချက်တွေပါရှိနေပေမဲ့လွှတ်တော်အမတ်တို့အနေနဲ့နိုင်ငံအတွက်ရွေးချယ်ဖို့လိုအပ်တယ်လို့ဂရိဝန်ကြီးချုပ်အလက်စစ်တီပရက်စ်ကမဲခွဲမှုမစလွှတ်တော်ကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဂျာတာပရင်းနဲ့မနေ့ခင်းခဲ့တဲ့ကစတင်ဆွေးနွေးခဲ့ကြတာမှာအခက်အခဲပေါင်းစုံနဲ့နှောင့်နှေးချမ်းသာမှုတွေရှိခဲ့ပေမဲ့ငွေကြေးထောက်ပံ့မှုအစီအစဉ်ကိုအတည်ပြုနိုင်ဖို့အတိုက်ခံပါတီရဲ့ထောက်ခံမှုကိုဝင်ကြီးတီပရက်စ်အနေနဲ့မလွဲသာမရှောင်သာအားထားခဲ့ရပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပြိုင်နယ်ထက်မှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။ပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌယာဒူးကနေဖယ်ရှားခံလိုက်ရတဲ့ဒူရဥရွှေမတ်ဟာဒီကနေ့မှပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်တွေကိုပုံမှန်အတိုင်းဆောင်ရွက်နေပြီဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့ဥရွှေမန်းဟာလာမယ့်သတင်းပတ်မှာပြန်လည်စတင်မဲ့လွတ်တော်အစည်းအဝေးတွေမှာဆက်လက်ပါဝင်သွားမယ်လို့လည်းဥရွှေမန်းရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာကနေဖော်ပြထားပါတယ်ဒါပေမဲ့ဥရွှေမန်းရဲ့နိုင်ငံရေးရှေ့အနာဂတ်ဟာရည်ရမှုရှိပါမလားဆိုတာကိုတော့နိုင်ငံရေးအတိုင်းအဝိုင်းကမေးခွန်းထုတ်နေတဲ့အကြောင်း VOA သတင်းတော့ကိုစီသူကတင်ပြထားပါတယ
်ဟုတ်ကဲ့ပါပါတီရဲ့ပူရဲဥက္ကဋ္ဌယာရုကလည်းဖယ်ရှားခံခဲ့ရပေမဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့ဒုရဥရွှေမန်းဟာနေပြည်တော်ကလွတ်တော်ဥက္ကဋ္ဌရုံးမှာပုံမှန်ရုံးလုပ်ငန်းတွေကိုပြန်လည်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းပြည်သူ့လွတ်တော်ဒုတိယညွှန်ကြားမှုချုပ်ဦးခမောင်ဦးက VOA ကိုတီးပြပြောဆိုလိုက်တာပါ
ဟုတ်ကဲ့ရုံးတက်ပါတယ်ပုံမှန်ဒီမှာကျွန်တော်လည်းပုံမှန်လုပ်လုပ်တယ်ဟိုနောက်တစ်ခါဟိုကျမကြီးကတော့ဟိုလက်ရှိအခြေအနေတော့အတမှားအဖြစ်ဟိုလက်ရှိကတော့ဟိုဒီနေ့နေတာတော့ကောင်းပါတယ်ကောင်းတယ်နေထားပါမယ်နောက်ပြီးတော့ကျွန်တော်ဟိုဟာအဲစီဝီတွေကတော့ကျွန်တော်ပြရတဲ့လောက်တော့ကျွန်တော်ဆောင်ရွက်နေတာပုံမှန်ရှိချူးတိုင်းစီဝီဆောင်ရွက်ဖို့အတွက်ကျွန်တော်ဆောင်ရွက်နေတွေ့ရတာမဟုတ်လိမ့်တာကျွန်တော်တွေ့တယ်နေထားပါ
ဥရှိမန်းရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာလည်းလူလူကျိုးအတွက်ဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့သတင်းစကားကိုရုံးတက်နေတဲ့ဓာတ်ပုံနဲ့အတူဖော်ပြထားတာတွေ့ရပါတယ်လွတ်တော်စည်းဝေးတွေကိုတော့လာမယ့်သတင်းပတ်အောက်တိုဘာ18ရက်နေ့မှာပြန်လည်ကျင်းပဖို့ရှိနေပေမဲ့ပြည်သူ့တော်ဥက္ကဋ္ဌဦးရွှေမန်းအနေနဲ့ဆက်လက်တာဝန်ယူနိုင်မယ့်အခြေအနေရှိမရှိဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံရေးအတိုင်းအဝိုင်းကတန်တရာရှိနေကြတာပါပြည်သူ့တော်ကိုယ်စားလှယ်ဦးရဲထွန်းကတော့ဦးရွှေမန်းရဲ့နိုင်ငံရေးအနာဂတ်ဟာပြည်ခိုင်ဖြိုးပါတီလက်ထဲမှာရှိနေတယ်လို့ပြောပါတယ
်အခုကရုတ်တရက်ဒီလိုကိစ္စပေါ်လာတဲ့အခါကျတော့ပြည်ခိုင်ဖြိုးပါတီအနေနဲ့အဲဘာတွေဆက်လုပ်မလဲဆိုတာကျွန်တော်တို့ကဒေတာမသိဘူးဗျာဒီလောက်ပဲဥရှင်မန်းအပေါ်မှာဟလာတို့အေးယူတာဒီလောက်ပဲရက်သွားမလားမပြောနိုင်ဘူးရုပ်ောက်ပွဲကော်မရှင်ကလည်းဒီရုပ်ောက်ပွဲမတိုင်ခင်ဒီနှစ်လကျော်ကျော်လေးပဲကြံတော့တဲ့ရက်မှာကိုပဲအခုကဒီလွတ်တော်ကိုယ်စားလှယ်ကိုတာဝန်မှရုပ်သိမ်းခြင်းဆိုင်ရာဥပဒေထွက်လာအောင်ဖိအားထပ်ပေးနေတယ်နောက်တစ်ခုကဒီတို့ရဲ့နောက်ွယ်မှာပေါ့နော်ပြည်ထောင်စုပါတီရဲ့နောက်ွယ်မှာကအဘိုးချုပ်ကြီးတန်းရွှေရှိသေးသလားအဲ့သူ့နေရာကဘယ်လိုသဘောထားရှိကြလဲဥရှင်မန်းကိုဒီလွှတ်တော်ဥက္ကဋ္ဌကနေရောချင်းပေးအဲဇေကျင်တဲ့ဆန္ဒရှိကြလားဒါတွေလဲအဲကျွန်တော်တို့ဒီအကျိုးတရားမှုရှိလိမ့်မယ်ထင်တယ်အဲ့ဒါတွေကကျွန်တော်တို့ကသေချာမသိနိုင်တဲ့အတွက်ကျွန်တော်တို့မပြောနိုင်ဘူးဗ
ျဥရှင်မန်းဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်တော်စုလွှတ်တော်နိုင်ကတာဝန်နေနဲ့မအားလက်တာကြောင့်လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအတွက်ဆောင်ရွက်ချက်တွေမထိရောက်မှာဆိုတဲ့အတွက်တာဝန်လွှဲပြောင်းယူလိုက်ရတာဖြစ်တယ်လို့ပြည်ခံမျိုးပါတီကတော့တရားဝင်ကြေညာထားတာပါ။ဒါပေမဲ့လည်းလွတ်တော်တာဝန်တွေမကြခင်ချင်းမမဲ့ရုပ်ောက်ပွဲအတွက်ဘကိုးတိုင်းဖြူးမျိုးနယ်ကိုကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်မှုအစီအစဉ်တွေကတော့ရှိနေအောင်မှာဖြစ်တယ်လို့လည်းပြည်ခံမျိုးပါတီကပြောပါရယ်။အာဏာရပြည်ခံမျိုးပါတီကတော့ဥရွှေမန်းအပါဝင်ဗဟိုအလုံးမှုဆောင်12ဦးကိုရုတ်တရက်ယာရုတွေကနေဖယ်ရှားခဲ့ပြီးဗဟိုအလုံးမှုဆောင်ကော်မတီအသစ်ဖွဲ့စည်းခဲ့ပေမဲ့ပါတီမူဝါဒတွေအတိုင်းရှေ့ဆက်ဆောင်ရွက်သွားမယ်လို့ဒီကနေ့ကြေညာချက်တစ်စောင်ထပ်မံထုတ်ပြန်ခဲ့ပါရယ်။လာမယ့်ရုပ်ောက်ပွဲအတွက်ပါတီဝင်အရေးသွေးနိုင်ငံအကျိုးပြည်သူအကျိုးအတွက်ပုံမှုစူးစမ်းဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ကြမှာပါရှိပါရခင်ဗျာ
ကိုစီသူတင်ပြခဲ့တာပါတစ်ဆက်တည်းမှာပဲလွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအ мян ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုထပ်မံတိုက်တွန်းလိုက်ပါတယ်ရွေးကောက်ပွဲကော်မရှင်ကဒီဥပဒေကြမ်းကိုတင်ပြတာ၄ချိန်ရှိသွားပြီဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတိမပြုနိုင်သေးတာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့လည်းသတိပေးထားတာပါဒါပေမဲ့လည်းလွှတ်တော်ဥက္ကဋ္ဌသူရဥရှင်မန်းကိုအာဏာရပါတီထိတ်တန့်ကောင်းဆောင်အဖြစ်ကဖယ်ရှားလိုက်တဲ့တစ်ချိန်တည်းမှာပဲထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြန်မာအကဲခတ်တချို့ကတော့တိုက်ဆိုင်မှုမဖြစ်နိုင်ဘူးလို့ယူဆပါတယ် VOA သတင်းတော်ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြုစုပြီး2012ခုနှစ်ကတည်းက2013ခုနှစ်ကတည်းက2015ခုနှစ်ဇူလိုင်လ3ရက်နေ့ကတည်းကပြည်ထောင်စုလွတ်တော်နိုင်ငံထံကိုလိမ့်မှုပြီးပေးပို့ခဲ့ပေမဲ့အတည်ပြုပြဋ္ဌာန်းနိုင်တာမရှိသေးတာကြောင့်ဩဂုတ်လ13ရက်နေ့မှာစောလင်စွာအတည်ပြုပြဋ္ဌာန်းပေးနိုင်ရေးအတွက်ထပ်မံတင်ပြခဲ့တာဖြစ်ပါတယ်လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတိမပြုနိုင်သေးတာကြောင့်ကြုံတွေ့နေရတဲ့အခက်အခဲကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ
်။အဲလောလောဆယ်ဆယ်တော့ဒီလွတ်တော်ကိုယ်စားလှယ်တွေကိုပြန်ရုပ်ဖို့ဆိုပြီးကျွန်တော်တို့စီကိုတိုင်ကြားရတာက10ဘွဲလောက်ရှိတာပေါ့နော်။ကျွန်တော်ပြည်သလောက်ကတော့အဲဒီလွတ်တော်ကိုယ်စားလှယ်အားလုံး10ရောက်လောက်ရှိနေဗျ။နော်10ရောက်ကိုတိုင်ထားတာရှိမယ်။ဒီရိုးရင်းလေးကစတိုင်ထားတာပေါ့ဗျာ။သူတို့ဆနစ်လောက်ထဲကစတိုင်ထားတာ။ကျွန်တော်တို့ကတော့တင်ပြတာပေါ့ဗျာတဆင်ရလွတ်တော်မှာတော့သူတို့ဆွေးနွေးနေကြတာပေါ့ဗျာနော်သူတို့ဆွေးနွေးနေတဲ့အခါကျတော့သူတို့ကသူတို့ဒီမှာဆွန့်ပြတ်ချက်မပြတ်သေးဘူးလို့ဒီလိုတော့သဘောရပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေမှာတဆင်ရမဲဆန္ဒရှင်တွေဟာလွတ်တော်တရရက်ကလွတ်တော်ကိုယ်စားလှယ်ကိုဥပဒေနဲ့အညီတာဝန်ကပြန်လည်ရုပ်သိမ်းတိုင်ခွင့်ရှိကြောင်းမူလမဲဆန္ဒရှင်တွေရဲ့အ ਨੇ ဆုံးတရားခိုင်နှုန်းကတာဝန်ကပြန်လည်ရုပ်သိမ်းလိုတဲ့လွတ်တော်ကိုယ်စားလှယ်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားနိုင်ကြောင်းနဲ့ပြည်ထောင်စုလွတ်တော်ကလည်းလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းပေးရမယ်လို့ဖော်ပြထားတာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းမပေးနိုင်တာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးတဲ့သဘောတည်ရောက်နေကြောင်းလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပေးပို့တဲ့စာမှာဖော်ပြကြောင်းဒီနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာရေးသားထားပါတယ်။ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်အတွင်းကြန့်ကြာနေတဲ့အခြေအနေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုပြောပါတယ
်။ဘယ်လိုဆိုပါစို့ပါတီစုံမှာ constituency တစ်ခုမှာမေဆန္ဒပြပန်ခွင့်တရားရှိတယ်လို့ထားပါတော့နှစ်ယောက်ပြိုင်ရင်ပေါ့နော်51ရာခိုင်နှုန်းရတဲ့လူကတော့နိုင်တော့မှာကျန်တဲ့49ရာခိုင်နှုန်းရတဲ့လူကတော့ရှုံးမှာပေါ့ဗျအဲ့တော့တရားခိုင်နှုန်းဆိုရဲမေဆန္ဒပြပန်ခွင့်ရှိတဲ့လူရဲ့တန်ခွက်ချက်နဲ့သာသင်ရကြလို့ဆိုရင်49ရာနှုန်းနဲ့ရှုံးတဲ့လူကစောရကခဏခဏတက်မှာပေါ့အဲ့လိုဆိုရင်နိုင်ငံရေးမတည်ငြိမ်မှုဖြစ်တော့မှာပေါ့ဒီစုံတစ်ခုတိုင်းတာပြီးလို့ချင်းရာခိုင်နှုန်းတစ်ခုလို့ချင်းတိုးဖို့လိုမယ်ဒါလေးကိုလေထစ်စဉ်စဉ်းစားကြတယ်လို့သုံးသပ်ပါတယ
်။ဒီလိုကြံ့ကြာရတာကလည်းဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်လို့ယူဆကြောင်းဒေါက်တာအေးမောင်ကဆက်ပြောပါတယ
်။ရွေးကောက်ခံအမတ်တွေကိုဖုတ်ချခွင့်ရှိရင်ရွေးကောက်မခံသေးတဲ့တက်လာတဲ့အမတ်တွေကိုဖုတ်ချခွင့်မရှိဘူးလားဆိုတာလေစိုးရကတက်ကြတယ်ထင်တယ်။ဒီပြဿနာကိုဘယ်လိုရှင်းလဲဆိုရင်ပထမဆုံးရှင်းတင်တာကတရားရဂိုင်းသုံးပြောဆက်တူကိုယ်စီများသည့်ပြည်သူကိုယ်စီဖြစ်ပြီးလို့ရှိရင်ဆရာခိုင်နှုန်းသူမဟုတ်ဆရာခိုင်နှုန်းနဲ့ဖြုတ်ဖြတ်ခွင့်ကိုလူလူကိုပေးတင်တယ်။အဲတော့ပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်ဖြစ်တဲ့25ရာခိုင်နှုန်းကိုရှင်းဖို့လို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအ мян ဆုံးအတည်ပြုဖို့တင်ပြခြင်းဟာပြည်ထောင်စုလွှတ်တော်နာရကသူတော်ဦးရွှေမန်းကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်ကရုပ်သိမ်းခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ဒီအခြေအနေအပေါ်မှာတော့နိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်တတော်ထဲမှာရှင်နေရဲ့ဥစ္စာကနောက်ဆုံးအချိန်ရောက်သွားပြီဗျရှင်နေပြည်သားကိုမဲခွဲပြီးတော့မှအတည်ပြုလိုက်ဖို့ပေါ့နော်သမီးမီးနဲ့ဒါပဲရှိတော့တယ်အဲ့ဒါကိုတရားဥရှင်မန်းကနိုင်ငံရေးပါတီတွေနဲ့ပြန်ပြီးတော့တိုင်ပင်ပါအောင်ဒီဥပဒေနဲ့ပါညာဆိုပြီးတော့မှအဲ့လိုအချိန်ဆွဲထားလိုက်တာအဲ့တော့အခုဒီဥစ္စာကိုရွေးကောက်ပွဲကော်မရှင်ဘက်ကတင်လာတယ်ဆိုတာကဒီဥစ္စာသာတကယ်လို့အတီးဖြစ်သွားမယ်ဆိုပါလေအတီးပြပေးလိုက်တယ်ဆိုရင်သမရကလည်းဥပဒေအနေနဲ့ထုတ်ပြန်ပေးမယ်နောက်ကော်မရှင်ကလည်းဒီဥပဒေနည်းနည်းဆန်းဆန်းထုတ်ပြန်ပြီးရင်ဒါကဟိုကျွန်တော်ထင်တယ်ပထမဦးဆုံးတရားဥပဒေမှန်းကိုလွတ်တော်အမတ်ဖြစ်ကနေပြန်ရုပ်သိမ်းမှုသူတို့ဟိုလုပ်ဖို့ကြံရွယ်တယ်နဲ့တူပါတယ
်လွန်ခဲ့တဲ့ဇွန်လအတွင်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွတ်တော်မှမဲခွဲဆုံးဖြတ်ပြီးတဲ့နောက်ဇူလိုင်လအတွင်းမှာ ပြည်တော်စုလွတ်တော်နာယကသူရာဦးရွှေမန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကပြန်လဲရုပ်သိမ်းရေးအတွက်မဲဆန္ဒရှင်300ခန့်နှုန်းလောက်ကရေးယူဆောင်ရွက်ပေးဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထံကိုတင်ကြားထားတာလည်းဖြစ်ပါတယ်။
ကိုမှုဆိုရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ကုရခတင်ပြမှာကမြန်မာနိုင်ငံအနှံ့ရေးပေးတဲ့အကြီးကျယ်ခံခဲ့ရပြီးနောက်ဆက်တွဲမြစ်ရေတွေဆက်တက်နေတဲ့အတွက်အေရီတိုင်းအတွင်းမှာဒေသခံတွေဘေးလွတ်ရာတင်းရှောင်နေရပါတယ်။အေရီတိုင်းတဲကမြို့နယ်တချို့ဟာဂိုဒူဂိုဒါလုံနေရတာနဲ့အမျှအကူအညီတွေလိုအပ်နေသေးပဲဖြစ်ပါတယ်။
ဗီအိုအေသတင်းတော့မအေးမှာကသတင်းပေးပို့လာပါတယ်။မြန်မာနိုင်ငံတဝန်းရေဘေးသင့်ပြည်သူသက်တမ်း300လောက်ရှိနေပြီဆိုပြီးအစိုးရကပြောဆိုနေချိန်မှာပဲ ARD တိုင်းထဲမှာ
ညစဉ်ရေတွေတက်နေတဲ့အတွက်ရေဘေးသင့်ဒုက္ခသည်စခန်းတွေတိုးလာနေပါတယ်။ပသိမ်မြို့မှာတော့ဒုက္ခသည်စခန်း၄ခုဖွင့်ထားရသလိုတခြားမြို့နယ်တွေမှာလည်းကိုထုကိုထရေဘေးသင့်ဒုက္ခသည်စခန်းတွေဖွင့်ထားရကြောင်းဒေသခံတအူးကအခုလိုပြောပါတယ်။အဲ့တော့ပသိမ်မှာရေရှင်တွေကတော့ဘုရားနာတဲ့ရမညာရက်ွက်အောင်ဆန်းနာရက်ွက်ဘောလုံးရမညာရက်ွက်အောင်ဆန်းနာရက်ွက်နာလို့ကတမရရက်ွက်ပြီးတော့မာတာဘောလုံး
ေးတစ်ခါနေဖွင့်ထားပါတယ်အဲဒီတခြားပေါ်တော့ဒါပေါင်းမျိုးမှာဆိုလည်းဒီလိုဖွင့်ထားပါတယ်မြို့တော်များများမှာဒုက္ခတဲ့စခန်းတွေတော်တော်ဖွင့်ထားရပါတယ်ခင်ဗျအဲကိုတူကိုတဲ့စခန်းတွေပါဗျဘုန်းကြီးเจ้าတွေမှာနေရာတောင်းပြီးဖွင့်ရတာမျိုးတွေပါဗျအဲပတိကျောင်းကိုတုံပြောရေကြီးဝတိုင်းကျောင်းဒါပေါင်းသိမ့်တာပေါ့နော်
ရည်ပင်းနဲ့အတူပိုးမွှားအနေရည်တွေကလည်းများတဲ့အကြောင်းရေကျသွားတဲ့ညောင်တုံးမြို့မှာတော့အသက်ရှိတဲ့မွေတွေအိမ်ထဲတွေမှာဝင်ရောက်နေထိုင်နေရတယ်ရှိနေကြောင်းဆက်ပြောသွားပါတယ
်။အခုဆိုလို့ရှိရင်တော့ရေကျသွားပြီဖြစ်ခဲ့ပေါ့နော်။ဒါတော့ဒီညောင်တုံးမြို့နယ်မှာကတော့ပိုးမွှားအနေရည်ပေါ့နော်။ဒီမွေဝဲမွေဟောက်တွေကတော်တော်လေးပေါ့နော်။ဟိုအိမ်ထဲမှာတက်ပြီးနေတာမျိုးရှိကြခင်ဗျ။အဲ့ဒါကတော့တကယ်အတက်အန္တရာယ်နဲ့စိုးရင်ရတဲ့ဟာတစ်ခုပါပဲအဲ့ဒါလည်း။ဟုတ်ကဲ့။တယောက်ဆိုရင်လက်ကတော့မှဆိုရင်ဒီဘိုးပေါ့နော်။တိုင်ထဲမှာရင်က၄កောင်ရပါတယ်ဗျ။အပေါင်းတော်တော်ကြီးကြီးတွေပဲ။
ပတ်တော်မြို့နယ်မူပင်ခရိုင်ထဲမှာရှိတဲ့ဝေဟန်ကျွန်းကျေးရွာကပြည်သူတွေဟာနှစ်စဉ်နှစ်တိုင်းကဘာပြိုတဲ့ဒဏ်ကိုခံစားနေရပြီးဒီနှစ်မှာတော့ကဘာပြိုတာကရေကြီးတာကိုပါကြုံရတဲ့အတွက်တရွာလုံးကြီးပါရေနစ်မြုပ်ခဲ့တယ်လို့ဆိုပါတယ်ဒီအတွက်လူရင်2500ခန့်ဟာရေနဲ့အစားအသောက်အကူအညီတွေလိုအပ်နေကြောင်းရွာသားတို့ကပြောပြပါတယ
်ဒီလိုဆိုကျွန်တော်တို့အင်ဂျင်189လုံးရှိတယ်ခင်ဗျာအင်ဂျင်189လုံးကရေကြောင်းအင်အားဟိုရွာအခြေခံနောက်ချမ်းအခြေခံရေကြောင်းအင်အားကကျွန်တော်တို့ဟိုနေရဝင်းကျင်လောက်ရှာကျင်းနေတာတော်တော်လေးဟိုပေါ့လက်ရှိပြောင်းပေါ်အနေထားကအကုန်လုံးလူနေလို့ဂျာရေးစစ်စစ်ကလေးတောင်မှပဲလောလောဆယ်မရှိသေးဘူးခင်ဗျအခုကြီးအခုကြီးကကျွန်တော်တို့ကအနှံ့အငမ်းမျိုးနဲ့အနေထားဝေးတည်တော့ကြောင့်ကျွန်တော်တို့မှအခုကြီးယနေ့ချိန်ကြီးမရရှိပါဘူးခင်ဗျကျွန်တော်တို့ပရမသမန်ကြီးရဲ့ဒီလူကြီး2500ဝင်းကျင်လောက်ရှိတယ်ခင်ဗျစားဖို့တောက်ဖို့အတွက်ပေါ့နော်ဒိုနေပါတ
ယ်ဒကိုင်းတိုင်းကလေးမျိုးမှာတော့ရေးချသွားပြီမဲ့ရွှွန့်နွန်နေများနေတဲ့အတွက်အိမ်နေတဲ့ကိုပြန်ပြီးနေထိုင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းမြို့ကန်တို့ကပြောပါတယ်
အမိုက်တွေရှင်းတယ်လူတွေကတော့တချို့နေကြတယ်အိမ်တွေမှာတချို့ကတော့မနေနိုင်သေးဘူးပြဿနာဘာဖြစ်တာလဲဆိုတော့ဂျုံးနေများတာဂျုံးနေရအများလုံးလို့ဟိုအိမ်ထဲကိုမဝင်နိုင်ဘူးဖြစ်တာပေါ့နော်အဲ့ပြဿနာရှိပါလေတော့
မြမပီတဝမ်းရေဘေးတဲ့နဲ့တိုင်းနယ်ပြည်နယ်12ခုရှိပြီးအစိုးရကတော့အစိုးဆုံးအခြေအနေရှိတဲ့တိုင်းနယ်ပြည်နယ်4ခုရှိတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်အခုတည်းကတော့ AR တိုင်းမှာကိုတူကိုထလှုပ်ဆောင်နေသူတွေကရေဘေးဒုက္ခသည်တွေအတွက်စခန်းတွေဆက်ဖွင့်ထားရပါတယ်အစိုးရကတော့နိုင်ငံတဝန်းရေဘေးကြောင့်သေဆုံးသူ103ဦးရှိပြီးရေဘေးသင့်သူ33သိန်းလောက်ရှိတယ်ဆိုပြီးစာရင်းထုတ်ပြန်ထားပါတယ်ရှင
်မအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ရအပီးအခုတကတင်ပြနေတာကတန်လွင်ထိန်းသိမ်းရေးကွန်ရက်ကဦးစီးပြီးဒုတိယအကြိမ်တန်လွင်မြစ်ပေါ်ရေကရာတီဆောက်မဲ့စီမံကိန်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်တန်လွင်မြစ်ရေကရာစီမံကိန်းစတင်ဖို့ SMEC Australia ကုမ္ပဏီကကနဦးလေးလာစမ်းစစ်တဲ့လှုပ်ဆောင်မှုတွေမှာပွင့်လင်းမြင်သာမှုမရှိတဲ့လုပ်ရက်တွေကိုချပြဖို့တန်လွင်ထိန်းသိမ်းရေးကုမ္ပဏီဝင်တွေကပြောပါတယ်ဒီသတင်းပတ်တဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပ
ါဟုတ်ကဲ့ပါနိုင်ငံတော်အစိုးရနဲ့တရုတ်နိုင်ငံထိုင်းနိုင်ငံကကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းပြီးတန်လွင်မြစ်ကျောင်းပေါ်မှာရေကာတာ5ခုတည်ဆောက်ဖို့ရာထချက်ရှိနေပါတယ်တကယ်လို့ဒီတန်လွင်မြစ်ပေါ်မှာရေကာတာတည်ဆောက်မယ်ဆိုရင်ကြုံတွေ့နိုင်မယ့်အခြေအနေကိုတော့တန်လွင်ထိန်းသိမ်းရေးကွန်ရက်ကော်မတီဝင်သူဖြစ်သူဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
ဒီဆောင်မယ်ဆိုကြတဲ့ကကျောင်းရှိရမယ်အဲ့ဒီဆောင်မယ် area တော့ရွာတွေအနည်းနဲ့များတော့အကုန်လုံးကျောင်းရမယ်သဘောရှိတယ်ဒါကတော့ပထမဦးဆုံးသိကြတယ်ကျောင်းရှိရပြီဆိုကြတဲ့ကကိုထားနေတာကိုလောက်ကန်စားတောင်းနေရတယ်လေယာဉ်လုပ်ငန်းတွေတိုင်းကျင်းလုပ်ငန်းတွေဒီတစ်ခါကျ9000လုပ်ငန်းအကုန်ရှုပ်ပါ သူကတော့ရောဇီးအနေနဲ့ဒေကောင်းပေးမယ်သို့တော်လည်းပဲဒီရောဇီးဟာရာတပ်တန်ကိုလောက်ကန်စားတတ်ဖို့အတွက်ဘယ်လိုမှမဖြစ်ပါဘူးဆန်းလုံးကြီးကတော့စောက်ပြီးချိန်ကလေးကရေးတွေကိုထိမ့်ချောက်ထားတယ်ထိမ့်ချောက်ထားတဲ့အတွက်အခါမတင်အပေါ်ကနေမိုးတွေပြင်းထန်စွာရွာသွန်းမယ်ဆိုရင်အားတော့ရေးတွေလွတ်ချနော်ဟိုဘုံတိုင်းကြီးမကြတော့အောက်ချီလူတို့တွေကအဲ့မှာဒီကြီးကြီးချမှုသတ်ဖြစ်ဆိုတဲ့ဟိုဈေးရမျိုးဆိုးကြီးတွေကအများကြီး
လက်ရှိမှာရာရချက်ရေကာရာ၅ခုအနက်ကအရှိတောင်အာရှမှာအကြီးဆုံးရေကာရာစီမံကိန်းဖြစ်တဲ့ရှမ်းပြည်နယ်ကမိုင်းတုံရေကာရာစီမံကိန်းကိုလှုပ်ဆောင်ဖို့တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကုမ္ပဏီတွေကနေပြင်ဆင်မှုတွေပြုလုပ်နေတဲ့အခြေအနေမှာရှိနေပါတယ်။မိုင်းတုံရေကာရာစီမံကိန်းမစတင်မီကတည်းကစီမံကိန်းကြောင့်ဒေသခံတွေထိခိုက်မှုရှိလာနေတယ်လို့မြန်မာနိုင်ငံမြစ်ချောင်းကွန်ရက်ကတာဝန်ရှိသူတူဖြစ်သူဆိုင်းကေးဆိုင်ကခုလိုပြောပါတယ်။
ဒီမှာကိန်းကတော့လုံးလုံးဆယ်ဒီမိုင်းတုံကြီးကတာပေါ့နော်မိုင်းတုံကြီးကတာကသူကဒီ EIA SIA ကောက်ယူတဲ့အစ်မသူတို့လုပ်နေပါတယ်ခင်ဗျအခုဆိုလို့ရှိရင်မိုင်းတုံကြီးကတာကိုပဲသူတို့ဦးစားပေးထားပါတယ်ခင်ဗျဒီကတာမစခင်ပေါ့နော်ဟိုတုံခဲ့တဲ့2000ခုနှစ်ပတ်ဝန်းကျင်ကလေးကဆိုလို့ရှိရင်ဒေသမှာလူတွေဆောင်ရပြီလားဖြစ်ပါတယ်ခင်ဗျဒီကတာဆောက်လိုက်လို့ရှိရင်တော့ရည်လွမ်းမှုမှုကတော်တော်ကြီးမားပါတယ
်မြန်မာအစိုးရနဲ့ဆယ်တိဆောက်ရေးကုမ္ပဏီတွေကနေငှားရမ်းထားတဲ့အော်စီးယားနိုင်ငံအခြေဆိုင်စမတ်ကုမ္ပဏီကနေမိုင်းတုံဒေသခံတွေနဲ့တွေ့ဆုံပြီးတဆလာရွာမြောက်ဘက်20ကီလိုမီတာကွာမှာရှိတဲ့မိုင်းတုံရေကတာတိဆောက်ဖို့အတွက်စစ်တမ်းကောက်ယူခဲ့ပါတယ်စမတ်ဖို့ရဲ့စစ်တမ်းကောက်ယူချက်ပေါ်ဒေသခံတွေကန့်ကွက်ကြတယ်လို့ပွေလင်းမြင်တာမှုမရှိဘူးလို့လည်းမြန်မာနိုင်ငံမြစ်ချောင်းကွန်ရက်ကတာဝန်ရှိသူတူဖြစ်သူဆိုင်းကေးဆိုင်ကအခုလိုဆက်ပြောပါတယ်
လာကောက်တဲ့ကုမ္ပဏီကစမတ်ကွာဩစတြေးလျကပေါ့နော်ဒီကုမ္ပဏီကသူကဆက်ဆက်ချင်းလူထုတွေနဲ့တွေ့ဆုံဖို့သူတို့လုပ်ပါတယ်ဒါပေမဲ့လူထုတွေတော်တော်များများကသူတို့ကိုလက်မခံကြပါဘူးသူတို့ကဒီအစိုးရအုပ်ချုပ်ရေးပိုင်းကိုခေါ်တွေ့ကြပါတယ်ခင်ဗျအစိုးရအုပ်ချုပ်ရေးပိုင်းနဲ့တွေ့တဲ့အချိန်ကျတော့သူကတကားပိတ်ဆွေးနွေးပွဲဖြစ်တဲ့အတွက်ကြောင့်ဘယ်သူမှအရက်ခဲအဖွဲ့အစည်းတွေရောနောက်ပြီးတော့မီဒီယာတွေကိုရောသူကဝင်ခွင့်မရှိပါဘူးခင်ဗျဒီကတာကထိခိုက်မှုပဲလို့ရှိတယ်အဲ့ဒါတွေသူတို့မပြောပြပါဘူးခင်ဗ
ျမိုင်းတုံရေအားလက်စစ်စီမံကိန်းကနေထွက်ရှိလာမဲ့လက်စစ်သက်အား100ရာခိုင်နှုန်းသာမြန်မာနိုင်ငံအတွက်အကျိုးခံစားရမှာဖြစ်ပြီး90ရာခိုင်နှုန်းကတော့တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကသာခံစားခွင့်ရှိမှာဖြစ်ပါတယ်ခင်ဗျ
နိုင်ငံရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုကိုအောင်ကတင်ပြပါမယ်
မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲမှာယုံကြည်စိတ်ချပြီးပွင့်လင်းမြင်သာဖို့အားလုံးပါဝင်နိုင်ဖို့နဲ့လူမျိုးရင်းတပ်ဖွဲ့ဝင်တွေရဲ့ဝင်ရောက်ဆွတ်ဖက်မှုကင်းဖို့အတွက်မြန်မာအစိုးရရောနိုင်ငံရေးပါတီတွေရောအရက်ဖက်အဖွဲ့အစည်းတွေအပြင်လူမျိုးရင်းတပ်ဖွဲ့တွေပါငြင်းငြင်းချမ်းချမ်းပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်အာဏာရကြမ်းခံရေးပါတီတွင်ခေါင်းဆောင်မှုအပြောင်းလဲလုပ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုတိုက်တွန်းလာတာပါအဖြစ်ပြက်သတင်းတွေကိုသူတို့သိရှိထားပြီးအခြေအနေတွေကိုစောင့်ကြည့်နေပါတယ်လို့လည်းအမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရဂျွန်ကာဗီကပြောဆိုသွားပါတယ်တရုတ်နိုင်ငံရဲ့အဓိကစိတ်ကမ်းမြို့ကတူလောင်ယုံတစ်ခုမှာပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ခဲ့ရတဲ့အကြောင်းရင်းကိုတရုတ်အာဏာပိုင်တွေကဆက်လက်စုံစမ်းစစ်ဆေးနေချိန်မှာဒေသခံတွေကတော့ပေါက်ကွဲမှုဖြစ်ခဲ့တဲ့အနီးအနားမှာအန္တရာယ်ရှိတဲ့ဓာတ်ရုပစ္စည်းတွေရှိနေနိုင်တဲ့အပေါ်ဆိုရင်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်တရုတ်နိုင်ငံရှိမြောက်ပိုင်းတီယန်ဂျင်မြို့ကအနေရရှိတဲ့ဓာတုပစ္စည်းတွေထည့်ထားတဲ့တူလောင်ယုံတစ်ခုမှာဗုဒ္ဓဟူးနေ့နှောင်းပိုင်းကပောက်ကွဲမှုဖြစ်ခဲ့တာပါဆယ်စုနှစ်အတော်ကြာကြာတတမန်ဆက်သွယ်ဖျက်တောက်ထားတဲ့ကျူးဘားနိုင်ငံမှာအမေရိကန်အလံကိုဒီကနေ့လွင့်ထူမှာဖြစ်ပါတယ်1962ခုနှစ်ကတည်းကကျူးဘားနဲ့အမေရိကန်ကြားတတမန်ဆက်ဆံရေးဖျက်တောက်ထားတာဖြစ်ပြီးဒီကနေ့မှာတော့ကျူးဘားမြို့တော်ကအမေရိကန်တန်ယုံမှာဒီအမေရိကန်အလံကိုပြန်လည်လွင့်ထူလိုက်တာဖြစ်ပါတယ
်ကျေးဇူးပါသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရည်မှုကကိုကောင်းထက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Von Collio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုညနေ 6:00 ခွဲနဲ့ 9:00 ထိလိုင်းနိုမီတာ 16.25 တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.